နိုဘမာတောင်းရဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဆာလက်ကန်နေပေးဖို့မယ်မဲပြားတွေအချိန်မီရအောင်ပို့ပေးမယ်လို့အမေရိကန်စာပို့လုပ်ငန်း USPS အကြီးအကဲလူးဝစ်ဒေဂျွိုင်းကအင်ကာနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင် USPS ဌာနမှာပြုလုပ်မယ်အပြောင်းအလဲတွေအားလုံးလည်းဆိုင်းငံ့ထားမယ်လို့ပြောပါတယ်။ရွေးကောက်ပွဲမဲတွေကိုမဲရွတ်မဲ့အရာရှိတွေစီပေးဖို့ရမှာတန်းနဲ့ချီတဲ့မဲတွေမရောက်ပဲဖြစ်နေနိုင်တယ်လို့ဒီမိုကရက်တစ်ပါတီဝင်တွေရဲ့ပြောကြားမှုတွေနောက်ပိုင်းအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ Republican Party ကသမ္မတအတွက်မဲဆွဲပွဲမှာရန်ပုံငွေထည့်ဝင်တဲ့ချမ်းသာတဲ့အလှူရှင်တစ်ဦးဖြစ်တဲ့ဒီဂျွိုင်းကို American သမ္မတ Donald Trump က USPS အကြီးအကဲဖြစ်နေခန့်ချက်တာဖြစ်ပြီးဒီရွေးကောက်ပွဲအတွက်ဒီနှစ်ဆောင်းရာသီအတွင်းရောက်လာတဲ့များစာဘလောက်များများပို့ပေးဖို့အတန်လဲလို့လည်းသူကပြောပါတယ်။သူကစာလိုက်လုပ်သားတွေအတွက်အချိန်ကိုလောက်ခမပေးပဲဖြတ်တောက်လျှော့ချတာတွေလုပ်ခဲ့တာကြောင့်မကြခင်ရက်ပိုင်းတွေအတွင်းစာပို့လုပ်ငန်းရဲ့စာပေးဝေမှုအောင်နေစံချမှုနဲ့ကြုံကြရတာပါအခုတော့ရွေးကောက်ပွဲမဲပြားတွေအချိန်မီမရောက်ဘဲဖြစ်နေမှာကိုရှောင်ရှားနေအောင်စာပို့လုပ်ငန်းရဲ့ဈေးလျှော့ချဖို့လှုံ့ဆော်မှုတွေရွေးကောက်ပွဲနောက်ပိုင်းမှာမှလုပ်မယ်လို့ပြောပါတယ်စာရိတ်ကနေမဲပေးမှုကို American Citizens တချို့ပြည်နယ်တွေမှာစက်တင်ဘာလမှာစတင်ဖို့ရှိပါတယ်